မြန်မာနိုင်ငံဘဏ်လုပ်ငန်းတွေငွေထုတ်ဆက်တွေမှာမကြခင်ကဆလို့ငွေသားထုတ်ရတာအခက်အခဲတွေကြုံနေရတယ်လို့ကိုရိုင်းသုံးဆွဲသူကပြောပါတယ်မြန်မာနိုင်ငံမှာ electronic ငွေပေးချေစနစ် MNQR ကိုတပြေးညီစနစ်ဖြစ်ဘိုးဘဏ်ကမကြသေးခင်ကမိတ်ဆက်ခဲ့ပြီးတဲ့နောက်ကြုံနေရတဲ့အခက်အခဲကြောင့်လုပ်ငန်းတွေမှာရိုက်ခတ်လာမှာကိုစိုးရိမ်နေကြရတာပါမြန်မာနိုင်ငံဘဏ်လုပ်ငန်းတွေကအခက်အခဲတွေကြောင့်ရန်ကုန်ကသတင်းပြပို့ထားတာကိုအခြေခံပြီးတော့မတ်စုမွန်ကပြောပြပေးပါမယ
်ငွေပေးငွေချေတာမှာကုတ်တစ်ခုတည်းကိုပဲအသုံးပြုပြီးတော့ငွေချေလို့ရမယ့် MMQR စနစ်ကိုမြန်မာနိုင်ငံဘိုးဘဏ်ကအခုနှစ်ဖေဖော်ဝါရီလ28ရက်နေ့မှာမိတ်ဆက်ခဲ့ပါတယ်ဒီစနစ်ကိုအခုရက်ပိုင်းထဲမှာစပြီးတော့သုံးစွဲနေပြီဖြစ်ပါတယ် KPay, ARPay, CBPay, Wave Money စတဲ့ပုံစံအမျိုးမျိုးငွေပေးချေမှုတွေဒါမှမဟုတ် Mobile Banking အမျိုးမျိုးအသုံးပြုသူတွေအားလုံးမှာဒီ MMQR ကုတ်ကိုသုံးပြီးတော့ငွေပေးချေနိုင်မှာဖြစ်ပါတယ်ဆိုလိုတာကတော့ MMQR ကုတ်ကိုပြထားတဲ့ဘယ်ဈေးဆိုင်မှာမဆိုဖုန်းထဲကနေပြီးတော့ KPay, ARPay နဲ့CB Pay တွေနဲ့ငွေပေးချေနိုင်မှာဖြစ်ပါတယ်. MMQR ကုတ်စနစ်ကိုစပြီးတော့အသုံးပြုလာတဲ့အချိန်မှာတိုက်ဆိုင်ဆိုင်ပဲဘဏ်နဲ့ငွေထုတ်ဆက်တွေမှာငွေသားထုတ်မရတဲ့အခြေအနေဖြစ်ပေါ်နေပါတယ်. MMQR ကုတ်စနစ်ကြောင့်ငွေသားထုတ်ပေးတာကိုရှော့ချလိုက်တာလားဆိုတာကိုတော့ဘဟုဘဏ်ဘက်ကတရားဝင်ထုတ်ပြန်ထားတာမရှိပါဘူး.ဒါပေမဲ့ဘဏ်တချို့ရဲ့ငွေထုတ်ဆက်တွေမှာငွေသားထုတ်မရတာတပတ်နီးပါးရှိသွားပြီလို့ဘဏ်အသုံးပြုနေသူတွေကပြောနေကြတာပါ။ရန်ကုန်ကခီးသည်ပို့ဆောင်ရေးလုပ်ကိုင်နေသူတူဦးကလည်း VOA ကိုသူ့အတွေ့အကြုံအခုလိုပြောပြပါဗျာ။အ
ချို့ဆက်တွေကငွေရှိနေတာအားရှိတယ်။မရိယာတို့ပို့ဆိုရဲ။မရိယာတို့တော်တော်များများလိုက်စားဘူး။ဒီခီးသွားရင်မသိကြမယ်လို့ညောင်းတော်မယ်လို့တပတ်ကသူကဘာဒီအကြည့်ဒီလိုအဘန်ကတူတယ်ပါလို့။ဒါအကြပ်ထုတ်လိုက်ထုတ်တော့အဲ့ဒါရမှအချို့ဆက်တွေလည်းမခံ။အားချက်ရငွေကုန်သွားပြီလေပြောနေ။အရင်ကတော့အချိန်ကြီးတုန်းကလည်းဒီလိုမျိုးဆိုလို့ရှိရင်တနေ့ကအတိတ်မလွယ်တော့ကျွန်တော်တို့ရှိရဘူးကျွန်တော်ခရီးသည်တွေရှိမှာအိုက်တပနာလေးပဲရှိတယ်။ရှိပြီးဗန်နဲ့ဒီကြရင်အကုန်လုံးဒီကြရင်ဗန်တော်တော်များများကြီးကအိဒီယာဆက်ကြည့်ရတော်တော်များများကြီးကလူကတော့တွားထုတ်တက်စီနေတာဘောဂင်တင်ကိုပြင်းပြရနေမှာလားအောင်ကမ်းမရဘူ
း။မန္တလေးမှာလည်းအလားတူအဲ့ဒီအခြေအနေတွေနဲ့ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ငွေသားရဖို့အတွက်ရက်ကွက်ထဲကဈေးဆိုင်တွေမှာကေပေးနဲ့သွားထုတ်မယ်ဆိုရင်ကျက်တသိန်းကိုဝင်ဆောင်က2000ကျော်လောက်ပေးရတယ်လို့လည်းတချို့ကပြောပါတယ်။ဘဏ်ဒီမှာငွေသားထုတ်မရတဲ့ပြဿနာကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအကြိမ်ကြိမ်ဖြစ်ခဲ့တာပါ။ဒါကြောင့်မို့လို့ဘဏ်တွေကိုမယုံကြည်တော့ဘဲနဲ့ငွေသားကိုပြည်သူတွေကြားထဲမှာပဲလှည့်ပတ်သုံးနေကြတာပါ။ဒါပေမဲ့လိုအပ်ရင်ဘဏ်ဒီမှာငွေထုတ်ငွေသွင်းကိစ္စတွေကရှိနေသေးတဲ့အတွက်ငွေသားထုတ်ပေးတာကိုလုံလောက်အောင်မဖန်တီးပေးနိုင်ဘူးဆိုရင်စီးပွားရေးလဲလဲပတ်နိုင်မှာမဟုတ်ဘူးလို့စီးပွားရေးပညာရှင်တဦးကပြောပါတယ်မြန်မာနိုင်ငံကပုံမှန်လဲပတ်နေတဲ့ငွေကြေးစနစ်ရှိနေတဲ့ဆိုရင်တော့ဒီလိုငွေသားမဲ့ပေးချေစနစ်မျိုးကိုလုပ်တာကပြဿနာမရှိပါဘူးလို့ VOA ကိုအခုလိုပြောပြပါတယ
်ဟိုပမာနိုင်ငံဘုံရွေးတွေကိုထားပါတော့ပုံရွေးဆိုတဲ့နေရာမှာပုံမှန်တိုင်းစီးပွားရေးငွေလဲပတ်တုံးစေပုံမှန်ပုံမှန်ချင်းနေစမဟုတ်ဒါမဲ့ဟိုကအများကြီးဒုက္ခရောက်တယ်ပါနေနေလေးတော်လည်းရိုက်တက်တယ်လူတို့ကအယုံကြည်နေတယ်တခါကုန်နေငွေနဲ့နော်ဝန်ဆောင်မှုနဲ့လက်ပတ်ရတယ်ကပုံမှန်ချင်းမဟုတ်ဘူးလေခက်ခဲအများကြီးလက်ပတ်ရတာဘူးပြီးတော့ပါနေပိတ်ထားတယ်နေနေတယ်ရှိတယ်လေအဲ့ဒါဒီမှာဆိုရင်လူသားတွေကပြေချီရပါမယ်ဒီအရာဒီတိုင်းကငွေလက်ပတ်ဆုံးဆွဲတာကိုသွားကြည့်ခိုင်းရင်ခက်ပြီးရှိပါသေးဖြစ်ပါမယ်ဥမာဆိုတော့ဝယ်ဦးအင်းကြီးကပုံမှန်မလေးဘူးမလေးတဲ့အချိန်မှာဥမာအဲ့တော့တော့ဒီချက်ပြေးလိုက်တယ်အားကြီးလောင်စားကြီးကဘလောင်ကျွန်းနိုင်ရောပဲနေရောဦးမျိုးတွေထွက်လာတာတို့ပလတ်ဒီရိုက်သွားတာတို့အဲ့ဒီသဘောတရားမျိုးဖြစ်သွားမယ
် QR code ငွေပေးချေတဲ့စနစ်အတွက်ဘဟုဘဏ်ကနေပုဂ္ဂလိကကုမ္ပဏီ၃ခုနဲ့အကျိုးတူပူးပေါင်းဆောင်ရွက်ထားပါတယ်ပထမတစ်ခုကတော့ online ငွေလိမ်လည်မှုကိုကင်တွဲဖြည့်ရှင်းပေးတဲ့ BPC ကုမ္ပဏီဖြစ်ပါတယ်သူက ATM ဆက်တွေ electronic ကုန်သွယ်မှုတွေငွေကြေးလွှဲပြောင်းမှုတွေအတွက်နည်းပညာထောက်ပံ့ပေးတဲ့ဆွစ်ဇာလန်အခြေစိုက်ကုမ္ပဏီဖြစ်ပါတယ်။နောက်တစ်ခုကတော့ PayPlus ဆိုတဲ့ဖြည့်ရင်းကုမ္ပဏီဖြစ်ပါတယ်။သူကတော့ဘဟုဘဏ်အပြင် MasterCard နဲ့ BPC တို့နဲ့လည်းအကျိုးတူပူးပေါင်းနေဆိုပြီးကုမ္ပဏီရဲ့လုပ်ငန်းတွေအကြောင်းရေးထားတဲ့အထက်မှာပါပါတယ်။လူနဲ့လူချင်းငွေပေးချေတာလူနဲ့အစိုးရဌာနဆိုင်ရာငွေပေးချေတာဒီလိုကိစ္စတွေကိုမှတ်ပုံတင်ထားတဲ့ phone syncet ကအချက်လက်တွေကိုသုံးပြီးတော့ ငွေလွှဲပြောင်းပေးတဲ့စနစ်ကိုဝန်ဆောင်မှုပေးတဲ့ကုမ္ပဏီဖြစ်ပါတယ်။နောက်ဆုံးကုမ္ပဏီကတော့ပြည်တွင်းမှာမှတ်ပုံတင်ထားတဲ့ Adman Capital Partners ဆိုတဲ့ကုမ္ပဏီဖြစ်ပါတယ်။သူကတော့ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံတဲ့သူတွေကိုငွေကြေးဆိုင်ရာလွှဲပြောင်းမှုတွေနဲ့ပတ်သက်ပြီးဝန်ဆောင်မှုပေးတာရင်းနှီးမြှုပ်နှံမှုအတွက်အကြံဉာဏ်ပေးတာတွေကိုအဓိကလှုပ်ဆောင်တာဖြစ်ပါတယ်ရှင်။